အဘူလာ19ရဲ့နေ့ဟာနှစ်စဉ်တင်ပနေကြကပလူသားချင်းစာနာမှုဆိုင်ရာနေ့ဖြစ်ပါတယ်။ဒီနေ့2019ခုနှစ်ကပလူသားချင်းစာနာမှုဆိုင်ရာနေ့မှာတော့ကပတော်ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေမှာပါဝင်လှူရှားနေတဲ့အမျိုးသမီးတွေကိုအထူးဂုဏ်ပြုထားကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောပါတယ်။အပြည့်အစုံကိုဆက်လက်နှာစင်ကြည့်ပါခင်ဗျာ
။ World Humanitarian Day honors aid workers around the world who risk their own lives to help save and improve the lives of others. This year,
ကုလသမဂ္ဂအထွေထွေအတွင်းရဲ့မွန်ကျောအန်တိုနီယိုဂူတာရက်စ်ကဗီဒီယိုကတဆင့်ဒီနေ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာအမျိုးသမီးတွေကိုအထူးဂုဏ်ပြုကြောင်းပြောကြားခဲ့တာပါလူသားချင်းစာနာမှုလုပ်ငန်းတွေမှာပါဝင်နေတဲ့အမျိုးသမီးတွေကြောင့်အခုကြီးလိုအပ်နေတဲ့ကလေးတွေမျိုးသားအမျိုးသမီးတွေရဲ့ဘဝအခြေအနေပုံမကောင်းမွန်ခဲ့ရပါတယ်ဒါကြောင့်အဲ့ဒီအမျိုးသမီးတွေကိုအထူးဂုဏ်ပြုရတာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရဲ့မွန်ကျောဂူတာရက်စ်ကပြောခဲ့တာဖြစ်ပါတယ်ပဋိပက္ခတွေကြားရောက်ရှိနေတဲ့အရသားတွေကိုအခုကြီးပေးနေတာကအစယောဂကုသပြောင်းပွားမှုလို့ဘေးကိစ္စတွေကိုဖြေရှင်းတာမျိုးတွေအထိလူသားချင်းစာနာမှုဆိုင်ရာနယ်ပယ်မှာအမျိုးသမီးတွေရှေ့တန်းကပါဝင်နေကြောင်းသူတို့ရဲ့ပါဝင်မှုအတိုင်းအတာမြင့်တက်လာတာနဲ့အမျှအကူအညီပေးရေးလုပ်ငန်းတွေပုံမှန်ထိရောက်လာကြောင်းလည်းအတည်ငြိမ်မှုချုပ်ကပြောပါတယ်။ကုလသမဂ္ဂရဲ့အဆိုအရကမ္ဘာတဝန်းအကူအညီပေးရေးဆိုင်ရာဝန်ထမ်းအမျိုးသမီးလှူသား2သိန်းခွဲရှိလို့ဒါဟာအကူအညီပေးရေးလှူသားဝန်ထမ်းအားလုံးရဲ့40ရာခိုင်နှုန်းလည်းဖြစ်ပါတယ်။ဒါပေမဲ့အကူအညီပေးရေးလုပ်ငန်းတွေဟာလွယ်ကူတဲ့လုပ်ငန်းတွေတော့မဟုတ်ပါဘူး။မလွယ်ကူတဲ့အပြင်တနေ့တခြားပုံမှုအနေရများလို့နေပါတယ်ကုလသမဂ္ဂဆိုရာအီရတ်နိုင်ငံဘဂ်ဒတ်မြို့ကကုလသမဂ္ဂယုံတိုက်ခိုက်ခံရတဲ့2003ခုနှစ်ဩဂုတ်လကစလို့ခရစ်အထိလူသားချင်းစာနာမှုဆိုင်ရာဝန်ထမ်း4500ကျော်တေဆုံးဒဏ်ရာရဒါမှမဟုတ်အတိုက်ခိုက်ခံရအဖမ်းခံကြရတယ်လို့ဆိုပါတယ်အကြမ်းဖျင်းတစ်ပတ်မှ5ချိန်နီးပါးတိုက်ခိုက်ခံရတဲ့သဘောဖြစ်ပါတယ်ဒီအထက်အမျိုးသမီးလူသားတွေဟာလူရမှုလိမ်ပိုင်းဆိုင်ရာစော်ကားခံရမှုနဲ့တခြားအကြမ်းဖက်ခံရမဲ့အန္တရာယ်ပိုရှိတယ်လို့လည်းဆိုပါတယ်။ဂျနီဗာမြို့မှာတော့2019ခုနှစ်ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့ကိုဂုဏ်ပြုပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလက်ထောက်အထွေထွေအတွင်းရေးမှူးနဲ့အရေးပေါ်အကူအညီပေးရေးဒုတိယအကြီးအကဲ Miss Asula Mulaga ပြုလုပ်ခဲ့ပါတယ
်။ We mark today the World Humanitarian Day to honor aid workers around the world who often risk
လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှူသားတွေကိုဂုဏ်ပြုဖို့ဒီနေ့ကိုလူသားချင်းစာနာမှုဆိုင်ရာနေ့ဖြစ်သတ်မှတ်တာပါအကူအညီပေးရေးလှူသားတွေဟာတစ်ခါတည်းမှာသူတို့ရဲ့အသက်အန္တရာယ်ကြောက်ရွံ့ခံပြီးတော့သူတို့ရဲ့အလုပ်ကိုလုပ်ကြရတာဖြစ်ပါတယ်သူတို့ရဲ့အကူအညီကိုပို့ပြီးတော့လိုအပ်လာချိန်မှာပဲအန္တရာယ်ကလည်းပိုပြီးကြီးလာနေပါတယ်ပြီးခဲ့တဲ့နှစ်ကတော့အကူအညီပေးရေးလှူသားတွေအတွက်၅နှစ်အတွင်းအဆိုးဆုံးနှစ်ပါမှတ်တမ်းထားခဲ့တဲ့အချိန်ကစပြီးတော့ပြောရင်တော့ဒုတိယအဆိုးဆုံးနှစ်ဖြစ်ခဲ့ပါတယ်2018ခုနှစ်အတွင်းမှာနိုင်ငံ35နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာလှူသား405ယောက်အန္တရာယ်ကျရောက်ခဲ့ပြီးတော့132ယောက်သေဆုံးခဲ့သလို144ယောက်ဒဏ်ရာရရှိခဲ့ပြီးအယောက်130အဖမ်းခံခဲ့ရပါတယ်
။ဒီနေ့ဟာလူသားချင်းစာနာမှုဆိုင်ရာနေ့ကျင်းပလာခဲ့တာစနစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။စနစ်ပြည့်တဲ့နေ့မှာအကူအညီပေးရေးလှူသားတွေအထက်အမျိုးသမီးလှူသားတွေကိုအထူးဂုဏ်ပြုတဲ့အကြောင်းကိုလည်းသူကပြောပါတယ်။
This World Humanitarian Day, the Office for the Coordination of Humanitarian Affairs, OCHA, has launched a campaign showcasing 24...
ဒီနေ့လူသားချင်းစာနာမှုဆိုင်ရာနေ့မှာတော့မှတ်တမ်းတင်အဖြစ်အပျက်ဇာတ်လမ်း24ခန်းလို့ခေါ်ဆိုတဲ့ campaign စီစဉ်တစ်ခုကိုစခဲ့ပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလုပ်ငန်းတွေမှာစွန့်စွန့်တမန်တာဝန်ထမ်းဆောင်ခဲ့ပြီးတော့အထောက်အကူပြုခဲ့တဲ့အမျိုးသမီး24ယောက်ကိုဂုဏ်ပြုထားတဲ့အစီအစဉ်မှာ
မျိုးသမီးဝန်ထမ်းလှူသားတွေဟာဒုက္ခရောက်နေသူတွေကိုတွားရောက်တွေ့ဆုံနိုင်ဖို့အရေးစစ်ဆက်ဆွေးနွေးတာကအစအီဘိုလာလိုကူးစက်ရောဂါခံစားနေရတဲ့လူတွေကိုအသက်ကယ်တင်ဖို့လှုပ်ဆောင်ကြသလိုသဘာဝဘေးရန်တွေရတဲ့အတွက်လည်းအကူအညီအများကြီးပေးနေတာဖြစ်ကြောင်းအထူးသဖြင့်ပဋိပက္ခဒါမှမဟုတ်အချက်အတဲအတွင်းရောက်ရှိနေတဲ့ကလေးသူငယ်တွေနဲ့အမျိုးသမီးတွေကိုအမျိုးသမီးလှူသားတွေကပိုပြီးထိထိရဲ့အကူအညီပေးနိုင်တယ်လို့လည်း Miss Asula Mulaga ပြောပါတယ်2003ခုနှစ်မှာအီရတ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံအတိုက်ခံခဲ့ရရာမှာကုလဝန်ထမ်း22ယောက်သေဆုံးခဲ့ပါတယ်။တချိန်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဖြစ်လာမယ်လို့ခန့်မှန်းခံထားရသူကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဘရာဇီးနိုင်ငံသားဆာဂျီယိုဗီယဲရာဒေမယ်လိုနဲ့အမျိုးသမီး9ယောက်လည်းအသက်ဆုံးရှုံးခဲ့ပါတယ်။အီရတ်မှာသေဆုံးခဲ့သူတွေအပါအဝင်လူသားချင်းစာနာမှုလုပ်ငန်းအတွက်အသက်ပေးဆက်ခဲ့တဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့2008ခုနှစ်ကစပြီးဩဂုတ်19ရက်နေ့ကိုလူသားချင်းစာနာမှုဆိုင်ရာနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ကြောင်းပါခင်ဗျာ။